တက်ဆောင်ကြတဲ့သွားတဲ့အာဆီယံလူသားချင်းစာနာကူညီမှုညီနိုင်ဆောင်ရွက်ရေးဌာန AHA Center ရဲ့ရင်းနှံပစ်ခတ်ခံမှုသတင်းပေါ်အလွန်တရာစိုးရိမ်မိတယ်လို့အမေရိကန်နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူမက်သျူးမယ်လာကထုတ်ပြန်လိုက်ပါတယ်။ရှမ်းပြည်တော်မှာစီဆိုင်မြို့နယ်အတွင်းအာဆီယံသံတမန်တွေပါဝင်တဲ့ရင်းနှံဟာမနေ့တုန်းကအမည်မသိလက်နက်ကိုင်တွေရဲ့ပစ်ခတ်မှုကိုခံရပြီးထိခိုက်ဒဏ်ရာရခဲ့သူတော့မရှိခဲ့ပါဘူး။မြန်မာစစ်ကောင်စီကတော့အကြမ်းဖက်သမားတွေကပြစ်ခတ်ခဲ့တယ်လို့ထုတ်ပြန်ပေမဲ့ဘယ်ဖွဲ့စည်းလဲဆိုတာမပြောပါဘူး။ NUG အပါအဝင်ဒေသတွင်းလှုပ်ရှားနေကြတဲ့လက်နက်ကိုင်ဖွဲ့စည်းတွေကလည်းသူတို့လက်ချက်မဟုတ်ဘူးလို့ပြောနေကြပါတယ်။စစ်ကောင်စီရဲ့အကြမ်းဖက်မှုတွေရဲ့တရားဥပဒေစိုးမိုးမှုကိုမျက်ကွယ်ပြုတာတွေကြောင့်မြေပြင်မှာမတည်မငြိမ်ပို့ပြီးဖြစ်လာချိန်ပါပဲရှမ်းပြည်မှာအခုလိုအာဆီယံရင်းနှံပြစ်ခတ်ခံရတာလို့အမေရိကန်နိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီဖြစ်စရာအာဆီယံခေါင်းဆောင်များထိပ်သီးစည်းဝေးမှာတိုင်ငင်မှာပဲဖြစ်ခဲ့တာပါ။အကြမ်းဖက်မှုတွေကိုချက်ချင်းရဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့အပါအဝင်အာဆီယံဘုံသဘောထား၅ချက်ကိုစစ်ကောင်စီအနေနဲ့အဓိပ္ပာယ်ရှိရှိအကောင့်ထဲပေါ်ဖို့နဲ့ဆက်ရနာရှင်အောက်မှာရုတ်တရက်မနေလိုကြတဲ့မြန်မာပြည်သူလူထုရဲ့ဒီမိုကရေစီရဲ့စိတ်ဆန္ဒတွေကိုလေးစားလိုက်နာဖို့အမေရိကန်အနေနဲ့မြန်မာစစ်ကောင်စီကိုတောင်းဆိုတယ်လို့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တန်တမာတွေနဲ့အရက်သားတွေကိုအကာအကွယ်ပေးရမယ်ဆိုတဲ့အချက်ပါဝင်နိုင်ငံတကာလူသားချင်းစာနာမှုဥပဒေကိုစစ်ကောင်စီအနေနဲ့လိုက်နာဖို့တာဝန်ရှိတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။